အခုလေအခုလိုဗီဒီယိုလာပြီးတော့ဒီတစ္ဆုမမြန်ကလာရောက်ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ
်ကဲ့
ကျွန်တော်ပထမဆုံးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဆက်ဆက်ပြီးမေးချင်ပါတယ်အခုရွေးကောက်ပွဲကလည်းနိုဝင်ဘာလ10ရက်နေ့စတော့မယ်အဲ့တော့ရွေးကောက်ပွဲကာလနေမီလုံခြုံရေးနဲ့ပတ်သက်လို့ကြားပြည်နယ်အတွင်းကင်းနီပြည်နယ်အတွင်းမှာစွန့်ရစရာများရှိပါသွားခင်ဗျ
အော်ကျွန်တော်တို့ပြည်နယ်အတွင်းမှာတော့စပြီးကျွန်တော်တို့ဟိုအပြစ်ခတ်ရစရေးရွှေနေစိန်ကလေးဟိုကကနေတီလေးနှစ်ထဲဝင်ပေါ့လေဒီလေးနှစ်တာအတွင်းမှာတော့လက်နက်ကင်ပြစ်ခတ်သက်ဆုံးတရားဖြစ်ခြင်းရှိတော့ပါဘူးဆိုတော့ကျွန်တော်တို့ KPP နေနေရလဲရွေးကောက်ပွဲနဲ့ပတ်သက်ပြီးအမြင်ရှင်းရှင်းလင်းရှိပါတယ်ကျွန်တော်တို့ဘာမှဟိုအဟတာပြေးမှာမဟုတ်တော့လို့ပဲကျွန်တော်တို့အနေနဲ့ပတ်ဝင်ပတ်သက်ခြင်းရှိမှလည်းမဟုတ်တဲ့အတွက်ကြောင့်မလို့အာမဲဆရာနေမြေအားလုံးကိုတော့ကျွန်တော်တို့ထုတ်ပြခြင်းရခြင်းမရှိတော့လည်းပဲကျွန်တော်တို့ငြင်းငြင်းကြကြရှိတယ်။အဲ့ဒီအပေါ်မှာယုံကြည်နဲ့ဟိုရွေးကောက်ပွဲဝင်ကြမယ်ဆိုရင်ပြဿနာမရှိဘူးဆိုတာကိုတော့ကျွန်တော်တို့ဟို KPP ကသဘောထားပေးထားတာရှိပါတယ်။တရားဝင်တော့မဟုတ်ပါဘူးလေ။ဟုတ
်ကဲ့။
အဲ့တော့လုံခြုံရေးနဲ့ပတ်သက်ရင်တော့အထူးစိုးရိမ်စရာမရှိပါဘူး။ဟု
တ်ကဲ့။ဒါပေမဲ့အခုဒီရှမ်းပြည်နယ်တောင်ပိုင်းနဲ့ကချင်ပြည်နယ်ဘက်ပေါ်ရှမ်းပြည်နယ်မြောက်ပိုင်းမှာပါပါတယ် KIA နဲ့ပါဖြစ်နေတဲ့တိုက်ပွဲတွေမှာသူတို့ဘက်ကတိုင်းသားတွေဘက်ကပြောတာကောဒီတက်မရောကနေပြီးတော့သူတို့နေမီတက်မှာဝင်ရောက်လာလို့ခုခံပြီးတော့တိုက်ပွဲတွေဖြစ်ရတဲ့ဆိုတဲ့အခြေအနေမျိုးဖြစ်သွားတာ哦အဲ့တော့ KNPP ထိန်းချုပ်ရနေရတွေကိုအကေအများမြန်မာတက်မရောကဝင်လာလို့အဲ့လိုမျိုးဖြစ်နိုင်ကြီးအလားအလာတွေရောရှိပါလားဒီကြားထဲမှာ
အပေါ်တွင်အနေထားချင်းကတော့နည်းနည်းဟိုကွာဟမှုတွေရှိပါတယ်အာကျွန်တော်တို့ရှိမှာတော့ဟိုတိတိပပကျွန်တော်တို့ထိန်းချုပ်ရနေမီတွေမှာတော့အာမဲဆန္ဒပေးနိုင်လောက်တဲ့လူလူတွေမရှိဘူးညအာအထူးသဖြင့်ကတော့ကျွန်တော်လှောက်ရှားနေမီတွေမှာတော့ရှိတယ်သို့တော့လှောက်ရှားနေမြန်မာလည်းခုနကကျွန်တော်ပြောသလိုပဲကျွန်တော်တို့ကဘာမှအားတာပေးမှာမဟုတ်တဲ့အတွက်ကြောင့်မလို့အဆိုးရိမ်စရာမရှိဘူးဆိုတာလေးပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့နောက်ရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားမေးချင်ပါတယ်အထူးပထမဆုံးကျွန်တော်ပြည်နယ်ရင်းအချင်းဒီပါအခုပြည်နယ်ထဲမှာကျွန်တော်သတိထားမိတော့ကြားပြည်နယ်ထဲမှာဒေသခံကြားတိုင်းသားတွေကဖွဲ့စည်းတဲ့တငယ်ပါတီရှိပါတယ်နောက်ပြည်မကြီးကပါတီကြီးတွေလည်းရောက်ရှင်မြေမျိုးရှိပါတယ်အထူးပြီးအဓိကဆို NLD ရှိမယ်ကြံ့ခိုင်ပါတီရှိမယ်နောက်တခြားသတိပုဂ္ဂလဒီလဲပါဝင်တာရှိပါတယ်ခင်ဗျာအဲ့တော့ KNPP အနေနဲ့ဘယ်လိုသဘောထားများရှိပါလဲဒေသခံပါတီကိုပဲအားပေးမလားပါတီကြီးတွေပေါ်ဘယ်လိုသဘောထားရှိပါလဲ
ဟောကျွန်တော်တို့အနေနဲ့ကတော့ခုနသဘောထားကိုကျွန်တော်ပြောပြီးသလိုပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ yes no ပြောခွင့်မရှိပါဘူးပြောလဲပြောမှာမဟုတ်ပါဘူးအဲတခုပဲကျွန်တော်တို့နည်းနည်းပြောချင်တာကတော့ဒါတကယ်တမ်းမဲပေးပိုင်ခွင့်ရှိတဲ့ကျွန်တော်လူလူတွေကတော့သူတို့ဖာသာမမကရွေးချင်နိုင်ဖို့ကတော့အရေးကြီးတယ်အဲ့ဒီဟာနဲ့ပတ်သက်လို့ကတော့ရွေးကောက်ပွဲရဲ့သဘောသဘာဝကနောက်ပြီးတော့ကျွန်တော်တို့ဒီပါတီကုချင်းစီရဲ့အနေထားနောက်ကိုစားပြုမှုနဲ့ပတ်သက်ပြီးဒါကတော့သူတို့ရှင်းရှင်းလင်းသိဖို့တော့လိုတယ်လို့ကျွန်တော်တို့ထင်တယ်။အဲ့လိုရှင်းလင်းသိနိုင်ဖို့အတွက်ကကျွန်တော်တို့နားလည်ရသလောက်ဆိုလို့ရှိရင်နိုင်ငံရေးပါတီအသီးသီးတွေကလူလူတွေကိုရှင်းရှင်းလင်းလင်းနည်းရှင်းလင်းချပြပေးဖို့တော့လိုလိမ့်မယ်လို့တော့ကျွန်တော်တို့ထင်တယ်။အဲ့ဒီဟာလေးပဲကျွန်တော်တို့ပြောချင်တယ်ကျွန်တော်ဖဲကတော့ဘာမှဟိုအထုတွေသွားတာတွေပြေးစားမရှိပါဘူ
း။ KNPP ကလည်းပြောမယ်ဆိုရင်တော့ဒီပြည်နယ်မှာကိုယ်ပိုင်အချုပ်ရေးရဖို့စူးစမ်းနေတဲ့ဖွဲ့စည်းပါဒေသခံပါတီတွေကလည်းသူတို့တိုင်းသားတွေကိုတိုင်းသားကိုအချုပ်ခွင့်ရဖို့ဆိုတဲ့ဟာနဲ့မျှော်မှန်းချက်နဲ့ဒေသပြင်အစိုးရဖွဲ့ဖို့အတွက်ကြိုးပမ်းနေကြတာသိထားမိပါရခင်ဗျအဲ့တော့ဒေသခံပါတီတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ရောတစုံတရာဗာများပြောလို့ပါလေ
ဟာလောလောဆယ်ကျွန်တော်မြင်နေရတဲ့အနေအထားကတော့ဟိုဒီဒေသခံနိုင်ငံရေးပါတီတွေဟာကတော့၄၅၆ဖွဲ့လောက်ရှိပါတယ်သို့တော့ကျွန်တော်တို့မြင်ရတဲ့နေ့တစ်ခုချင်းပါတီတခုချင်းပေါ့လေနော်နေရတဲ့အနေထားကတော့တိတ်ပြီးတော့အာရချင်းနာလောက်တဲ့အချင်းကြီးမရှိပြင်မဲ့လို့လေလူလူပြည်နယ်ကလူလူတွေကိုတော့ဟိုအတိုင်းအတာတခုရတော့ကိုစားပြုမှုတွေရှိနေတယ်ဆိုတော့တော့ကျွန်တော်တို့သိရတယ်သို့တော့သူတို့အနေနဲ့လူလူရဲ့ဆန္ဒသဘောထားကိုဘယ်လောက်ဖြစ်စီပေးနိုင်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားမျိုးရှိပါတယ်နော်အာတော်တော်များများကလည်းဟုတ်ပါတယ်ကျွန်တော်တို့ KPP ကိုလည်းပဲဟိုအင်အားစုတခုအနေနဲ့ဟိုအနာဂတ်အတွက်မျှော်လင့်နေရရှိပါတယ်သို့တော့ကျွန်တော်တို့အနေနဲ့ခုနေ့ကမှကျွန်တော်တို့ရောက်ရှိနေတဲ့အနေထားရဆိုလို့ရှိရင်တရားမဝင်သိမ့်ဖွဲ့အနေထားမှာပဲရှိနေသေးတော့ကျွန်တော်တို့အခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတခုအနေနဲ့တရားဝင်ဖြစ်ဖို့ဆိုတာလောလောဆယ်မှာကျွန်တော်တို့ဘာမှမျှော်မလို့မရသေးပါဘူး။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့အာပါတီအနေနဲ့မဟုတ်တော့လည်းပဲကျွန်တော်တို့လူပုဂ္ဂိုလ်တူချင်းအနေနဲ့ကတော့နိုင်ငံရေးပါတီတွေကိုလည်းပဲဟိုရှိတဲ့အကြံအရာလေးလိုအပ်မယ်ဆိုရင်လည်းကျွန်တော်တို့ပံ့ပိုးလို့ရတာပေါ့လေနော်။အဲဒီအဆင့်လောက်ပဲကျွန်တော်တို့ပံ့ပိုးလို့ရမှာပါ။အခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတရားဝင်မောက်ပြင်ထားတဲ့ဟာတွေကကျွန်တော်တို့ ਨੇ ဟိုဝင်းဆက်ရှိနေတဲ့ဟာမျိုးတွေ ਨੇ ပတ်သက်လို့ ਆ လဲဟိုဥတွေကခွင့်ပြုထားသလားမပြုထားသလားဆိုတာလဲကျွန်တော်တို့ဟိုထည့်သွင်းစာမကိစ္စပ
ါ KNPP ကတကယ်များလုတ်ခွင့်ရလာမယ်နိုင်ငံပါတီအဖြစ်နဲ့ရက်ခွင့်ရလာမယ်ဆိုရင်တော့ရွေးကောက်ပွဲဝင်ဖို့စိတ်ကူးရှိပါလား
အာဒါကတော့ကျွန်တော်တို့လာမယ်အနာဂတ်ပုံမှန်ပဲမိတီးပြီးတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါလောလောဆယ်မှာတော့ကျွန်တော်တို့အခြေခံစဉ်းစားချက်မရှိသေးပါဘူးခင
်ဗျာဒါဖွဲ့စည်းပုံကြောင့်လားတခြားကြောင့်ကြောင့်လား
အာအကြောင်းမျိုးမျိုးကြောင့်ရှိပါတယ်ခင်ဗျာ
ဖွဲ့စည်းပုံနဲ့ပတ်သက်လို့
အလောလောဆယ်မှာတော့ကျွန်တော်တို့ပါတီရဲ့ဟို ဥတီချက်ရတ္တိချက်သဘောထားပုံမှာလည်းမူတည်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့လက်ရှိရှိနေတဲ့အခြေခံဥတီရောက်လည်းပါပါတယ်နောက်ပြီးတော့တခါကျွန်တော်တို့လာမယ့်အနာဂတ်အပြောင်းလဲပုံမှာလည်းကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေမျိုးရှိပါတယ်အဲ့ဒီအခြေအနေတွေကြောက်ပ
ါဥတီချက်ရတ္တိချက်ဆိုတာပါပါလဲခင်ဗျ
ာလောလောဆယ်ကျွန်တော်တို့ရဲ့ပါတီမှာတော့ရှင်းပြောရရင်ဗျာကျွန်တော်တို့လူတုတွေအနေနဲ့ဒီဖိနှိပ်ခံဘဝကနေလွန်မြောက်ဖို့အတွက်ကျွန်တော်တို့တန်းနိုင်တဲ့ဖက်ကဟာလာချူပန်းဆောင်ရွက်ပေးမယ်ဆိုတဲ့အခြေခံတော့ပဲကျွန်တော်တို့ထားရတာပါကျွန်တော်တို့ဒီမှာက၄နှစ်တကြိမ်ကျွန်တော်တို့ပါတီကွန်ဂရက်ဆိုတာရှိပါတယ်အဲ့ဒီပါတီကွန်ဂရက်မှာကျွန်တော်တို့၄နှစ်တာကျွန်တော်တို့အနာဂတ်မူ policy ရည်တည်ချက်တွေကိုကျွန်တော်သုံးသပ်ပြီးတော့ချမှတ်လေးရှိပါတယ်အဲ့ဒီပုံမှာခြေခံတော့ကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာပါတီကြီးတွေကိစ္စမေးချင်ပါတယ်အခုတနင်္ဂနွေတိုင်းတာနဲ့ဝင်မဲ့ထဲမှာအဓိကအနာဂတ်ပါတီဖြစ်တဲ့ကြံ့ခိုင်ပါတီရှိပါတယ်နောက်အတိုက်ခံအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရှိပါတယ်တလောလုံးကဆိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတိုင်းသားနေပြည်အလုံးကိုပြိုင်မယ်တိုင်းသားပါတီတွေနဲ့လည်းသူရှင်ပြီးတော့ပြိုင်မယ်သူတို့ပါတီဟာတိုင်းသားအလုံးပါတဲ့ပြောင်စုပါတီလို့သုံးနှုန်းတာရှိပါတယ်ဒီပေါ်မှာခုရယ်ဘယ်လိုမြင်ပါလဲ
ကျွန်တော် NLD ပါတီရဲ့အနေထားကိုကြည့်တဲ့အခါမျိုးတွေမှာကျွန်တော်တို့ပြည်နယ်မှာတော့ဟုတ်ပါတယ် NLD ကတော့တနင်္ဂနွေလောလွမ်းကျွန်တော်နိုင်ငံရေးပါတီဖြစ်တော့လည်းပဲကျွန်တော်တို့ပြည်နယ်အတွင်းမှာရှိတဲ့ NLD ရဲ့ပါတီဝင်ဟိုဒီပြည်နယ်အဆိုင်အောက်ထကစအောက်ခြေအဆုံးပေါ့နော်ကျွန်တော်တို့ဒေသခံတွေပဲဖြစ်ပါတယ်ဆိုတော့ဒါကိုကြည့်ချင်းအဖြစ်ဟိုတစ်ဖက်က NLD ပြောနေတဲ့သူတို့တိုင်းသားလူမျိုးပေါ်ဆုံးပါဝင်တယ်ဆိုတော့ဟာလေဟိုအစိုက်ဘက်တစ်ခုထင်းမှန်တယ်ဆိုတာကိုပဲကျွန်တော်တို့ပြောရမှာပဲဖြစ်ပါတယ
်ဟုတ်ကဲ့သူတို့ကတိုင်းသားပါတီတွေအားလုံးကိုကုစားပြုနိုင်ပါလား
ဒါကတော့ဟိုရွေးကောက်ပွဲမှာသူတို့အနေနဲ့ COR ဘယ်လောက်ကောင်းတယ်လဲနောက်ပြီးတော့သူတို့ဒီတခြားသောဒီတိုင်းသားနိုင်ငံရေးတွေနဲ့သူတို့ဖက်လက်တကင်ဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိသလဲ။နောက်အောက်ဥဆောင်နိုင်အားဘယ်လောက်ရှိသလဲဆိုတော့ဟိုခြေခါပုံမှာကျွန်တော်ကြည့်မှဖြစ်ပါတယ်။ဒါကလည်းကိုယ်ကိုပြည့်ခုနေခါမှာကျွန်တော်တို့ကရှင်းလင်းမမြင်နိုင်သေးပေမဲ့လို့ရွေးကောက်ပွဲအလွန်ကလာမှာထွက်လာမဲ့ရွေးကောက်ပွဲရလပုံမှာခြေခါပြီးတော့ကျွန်တော်တို့တိုင်းတာမဲ့သဘောမျိုးပဲဟိုမြင်ပါတယ်နော်။ဟုတ်ပြ
ီ။
သူတို့ကဘယ်လောက်များဟိုအောင်နေရှိရှိသလဲဘယ်နဲ့ခံနိုင်လဲနောက်ပြီးတော့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ဟိုဘလောက်ထိဟိုပူပေါင်းဆောင်ရွက်မှုတွေအကောင်းနေတယ်လေဆိုတဲ့ပုံပါပဲကျွန်တော်ကြည့်ရမှာဖြစ်ပါတယ
်အဓိကအာဏာရကြံ့ခိုင်ပါတီနဲ့ပတ်သက်လို့လည်းမေးချင်ပါတယ်ခုရဲတို့တစ်ချိန်လုံးကဟိုရင်ဆိုင်တက်ခဲ့ခဲ့ကြတဲ့စစ်ဆူရတဖြစ်လေသူတို့စစ်ဆူရဗိုလ်ချုပ်တရားနေပြီးတော့ဖွဲ့စည်းရတဲ့ကြံ့ခိုင်ပါတီဖြစ်ပါတယ်တော့ကြံ့ခိုင်ပါတီအပေါ်မှာ KNPP ကသဘောရဘလို့ရှိလဲနောက်တစ်ခါကြံ့ခိုင်ပါတီရဲ့အလားအလာကို KNPP နေတဲ့မှာဘလို့ရှိပါလဲ
လုံးလုံးစဲအနေထားမှာတော့တကယ်လို့များပေါ့နော်ကျွန်တော်တို့ကျွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမယ်ဆိုရင်တော့အဖြေတမျိုးတစ်ပုံထွက်လာမယ်လို့တော့ကျွန်တော်တို့ထင်တယ်အထူးသော်ကနေ့ကျွန်တော်တို့ပြည်နယ်မှာဒီကြက်ခန့်ရေးပါတီရဲ့လှုပ်ရှားမှုအနေထားနဲ့ပတ်သက်လို့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ကြေးရွာဒေသတိုင်းတွေမှာကြေးရွာဒေသအကြီးအကဲတွေကိုဒီကြက်ခန့်ရေးပါတီကနေပြီးတော့သူတို့အမကန်လူသဘောလိုမျိုးဟိုအစိုးရလမ်းကြောင်းကနေပြီးလောက်ငန်းကန်ကနေဆက်ဆက်ပြီးတော့တောင်းပေးထားတာမျိုးတွေပတ်ပို့ထားတာမျိုးတွေရှိပါတယ်ဆိုတော့ဒါကသူတို့ရဲ့ CEO ရဲ့အခြေခံသဘောမျိုးလို့ဖြစ်နေပါတယ်ဆိုတော့အခါကျတော့လေဟိုလူလူတွေကသူတို့ရဲ့လူလူအကြီးအကဲတွေရဲ့စီမံခန့်ခွဲပြောဆိုမှုအောက်မှာသူတို့လိုက်ပါလှုပ်ဆောင်နေရတဲ့အနေအထားမျိုးတွေကိုကျွန်တော်တွေ့ရတဲ့အခါကျတော့ကျေးရွာလူလူတွေကဟိုစက်ကန်ရေးပါတီကိုထက်ပါလို့ပြောရင်အများစုကရောင်းပြီးတော့လိုက်ပြီးတော့ထက်ကြရမယ့်သဘောမျိုးတွေကိုလည်းကျွန်တော်တွေ့ရတာရှိတယ်ဒါကကျွန်တော်တို့လက်ရှိမြင်နေရတဲ့အနေအထားပေါ့နော်ကျေးရွာတိုင်းမှာသူတို့လူရှိမရှိကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကြေးရွာတိုင်းကြေးရွာတိုင်းမှာသူတို့ဒီကြက်ခန့်ရေးပါတီရဲ့ဆက်ပုတ်ထောင်ထားတာရှိတယ်။ကြေးရွာကြီးကြီးငယ်ငယ်ပေါ့ဗျာ။ဆိုလိုတာကတော့ခုနကျွန်တော်ပြောသလိုကြေးရွာကြီးကြီးတွေကအလိုလျောက်ကြက်ခန့်ရေးပါတီဝင်သဘောလိုမျိုးဖြစ်နေတဲ့အခါကျတော့လေ။သူတို့ဒါမဲအောင်တဲ့ရေးအတွက်မဟာပြူရတစ်ခုလို့ပဲကျွန်တော်နားလေတယ်။ဆိုတော့လူတို့ရဲ့ဆရာအမကန်ကိုလည်းကျွန်တော်တို့မပြောနိုင်ဘူးဗျမဆောက်လို့မရဘူးဗ
ျဟုတ်ကဲ့ဒါတော့ခုနကခုရပြောသွားတဲ့ထဲမှာကြံ့ခိုင်ပါတီကဘာပဲတစုံတရာအာနာယပါတီဖြစ်တဲ့ကြောင့်တပန်းတော့သာတာပေါ့ဒါပေမဲ့တလောကဒေါန်ဆန်းစုကြည်ကြားပြည်နယ်ကိုသွားပါတယ်ခင်ဗျာတော်များလည်းကြားလူထွက်ကျူတာတွေပဲလက်ရှိလာတဲ့အခါကျတော့အဲ့တော့အဲ့အချိန်တွေကတော့ပြောင်းလဲသွားစီလာလူတို့ပေါ်မှာ
တစုံတရာတော့ပြောင်းလဲစီနိုင်တဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်ခံစားမိပါတယ်ဒါကြောင့်လဲဆိုရင်လူလူတွေကဒီဖိနှိပ်မှုအောက်မှာအကြာကြီးနေလာတဲ့အခါကျတော့ဒီလူတွေနဲ့ယင်ပါနေရလဲကြာလာပြီဒီလူတွေရဲ့သဘောသဘောအနေထားကိုလည်းဟိုယင်ပါနေကြရပေါ့ဗျာဆိုတော့အပြောင်းလဲလေးလောက်တော့သူတို့မျောလိမ့်နိုင်တယ်လို့ကျွန်တော်ထင်တယ်မျောလိမ့်လဲမျောလိမ့်ချင်ကြမှာပဲကြီးလဲကြီးချင်ကြမယ်ဆိုတဲ့အခါကျတော့လေဟိုသူတို့ကဟိုမချစ်တော့လဲအောက်ခဏဟာလာတချို့ကတော့ကြက်ခိုင်ရေးပါတီကိုပဲဆက်ပြီးကောင်းပြီးမယ်သို့တော့တကယ်လို့ဒီရွေးကောက်ပွဲကခုနကျွန်တော်ပြောသလိုလှုပ်လှပြီးတရားမျှတမယ်ဆိုရင်တော့လူလူတွေကိုယ်တိုင်ကလှုပ်လှနေပေးပိုင်ခွင့်ရှိတယ်တစုံတရား တုံနောက်မှုမရှိဘူးချင်းချောင်းမှုမရှိဘူးဆိုရင်တော့NLD ကိုလည်းသူတို့မဲပေးဖို့များနိုင်ပါတယ်เนาะကျွန်တော်တို့ဒီများနိုင်တယ်ဆိုတာကလည်းဘယ်တော့တက်တာကျွန်တော်ပြောနိုင်ဦးဗျဘာဖြစ်လဲဆိုရင်ဒေသခပါတီတွေကလည်းရှိတယ်လေဒီသက်ခပါတီတွေကလည်းလူလူနဲ့ရင်းနှီးနေကြတဲ့လူတွေဖြစ်တဲ့အခါကျတော့သူတို့လည်းတစိုက်တပိုင်းအပါဝင်ဖြစ်နိုင်ပါလား
ဟုတ်ကဲ့နောက်တစ်ချက်ဒီကြားပြည်နယ်ထဲမှာထူးခြားချက်လေးတခုကျွန်တော်မေးချင်ပါတယ်အာစံခိုင်းပါတီရဲ့လက်ရှိဘ ഹു လုံးမှုဆောင်ဖွဲ့တယ်မှာလည်းပါတယ်နောက်တတိပုဂ္ဂလအနေနဲ့ရွေးခန့်နေတဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းလိုမျိုးပေါ့နော်ဒီလက်ရှိဒီအစိုးရဖွဲ့မှာဆိုရင်ကြီးတန်းဝင်ကြီးတွေပါအဲ့တော့ဒီဝင်ကြီးတွေက KNPB နဲ့ပြောမှဆိုရင်လည်းညီညာရေးရာစကားပြောနေရတဲ့လူမျိုးတွေပေါ့အဲ့တော့ KNPB ဒီအခုကြားပြည်နယ်ထဲမှာသူတို့ဝင်ပြီးတော့တတိပုဂ္ဂလရှင်ပြိုင်တဲ့အနေအထားနဲ့ပတ်သက်လို့ KNPB ရောဘယ်လိုသဘောထားရှိလဲ
သူတို့ကတော့ပါတီကိုကိုစားပြုတ်ပြီးတော့ဝင်တဲ့အနေအထားမျိုးမဟုတ်တဲ့အခါကျတော့ဟိုလုံးလောက်ဆယ်မှာကျွန်တော်တို့ရင်းနှီးရဆိုတာကတွဲဆုံဆွေးနွေးမှုကြောင့်ပဲဖြစ်ပါတယ်ဒါလုံငန်းသဘောအရတွဲဆုံဆွေးနွေးတဲ့ကာလတော်တွင်းမှာကျွန်တော်တို့လုံငန်းသဘောအရဆက်ဆံကြတာပဲဖြစ်တယ်တချို့ကလည်းပဲဒီအပေါ်မှာကျွန်တော်တို့အပေါ်မှာသုံးလုံးမြင်နေရရှိပါတယ်ကျွန်တော်တို့ KPB ကပဲသူတို့ကိုအာထောက်ခံလို့ကြိုဆိုလို့သူတို့လာရတယ်ဆိုတဲ့အနေအထားမျိုးတွေလည်းပြောတာဆိုတာလည်းကျွန်တော်ကြားပါတယ်ဒါအမှန်မဟုတ်ပါဘူးခင်ဗျကျွန်တော်ကလုပ်ငန်းသဘောအရပါနောက်တစ်ဖက်ကလည်းအစိုးရမှသူတို့ကဝန်ကြီးတွေဖြစ်တဲ့ခါကျတော့လေလုပ်ငန်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ရတာမျိုးတွေရှိပါတယ်အဲ့ဒီပုံမှာတော့အထူးသဖြင့်နိုင်ငံရေးပါတီတွေကကျွန်တော်တို့ပုံမှာအနေနဲ့လေးအထင်မြင်မှားတာတွေရှိပါတယ်အဲကျွန်တော်အမြင်ကတော့ဗျာဟိုကြက်ခန့်ရေးပါတီကလည်းပဲဝင်နေပြီဖြစ်တဲ့ခါကျတော့လေသူတို့ဘာကြောင့်များသတိပုဂ္ဂလအနေနဲ့လာဝင်တယ်လဲလို့ကျွန်တော်စဉ်းစားကြည့်တဲ့ခါကျတော့အခုသူတို့ဝင်မဲ့မင်းစားရနယ်မြေကိုကြီးလိုက်တဲ့အခါမှာမဲပေးပိုင်ခွင့်ရှိတဲ့ဒီအရင်အတွက်ကတိတ်မများဘူးဗျအတိတ်မများတဲ့အခါကျတော့သူတို့အနေနဲ့ဒီမဲအောင်နိုင်ခြင်းကပို့ပြီးအလားအလာများတယ်ဆိုတော့အနေထားမျိုးကိုကျွန်တော်သုံးသပ်မိတယ်အဲ့ဒီအခြေခံကြောင့်များပဲသူတို့တတိပုံလနဲ့ဝင်ရင်တော့သူတို့အနေနဲ့အတိုင်းအတာတစ်ခုစီယုံထားမိလောက်ရင်သူတို့မဲအောင်နိုင်တယ်ဆိုတော့အနေထားမျိုးကိုသုံးသပ်ပြီးတော့ဝင်တယ်လို့ပဲကျွန်တော်ထင်ပါတယ်ဥပမာတချို့ကမေးကြပါတယ်ဦးအောင်မင်းကိုသူကတော့ပြောပါတယ်ခရီးပြင်းတဲ့ကိုကျေးဇူးဆချင်လို့ဆိုတာဒါကတော့ဟိုသမဂ္ဂရှာကပြောလိုက်တယ်လို့ကျွန်တော်ထင်ပါတယ်ဒါအမှန်တော့ဟိုဖြစ်တယ်လို့တော့ကျွန်တော်မထင်ဘူးဗျာเนาะဟိုတကယ်ကျေးဇူးဆချင်လို့တော့ဟုတ်မှာမထင်ပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတက်ပါတယ်ခ
ူးရယ်ဗျာကျေးဇူးတင်